အကြမ်းဖက်မှုပြစ်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွေမှာနယ်မြေလုံခြုံရေးကိုပို့ပြီးတော့အရှိန်အဟုန်မြင့်တင်းကျပ်ထားပြီးအကြမ်းဖက်မှုတွေဖြစ်ပွားနိုင်တဲ့လက်နက်တွေကို၃ရက်အတွင်းအနှံ့ကြဖို့နှိုးဆော်ထားပါတယ်။ဒီလက်နက်တွေကိုအနှံ့မှုမရှိဘဲဆက်လက်သိမ်းဆည်းထားတာမျိုးရှိမရှိကိုလည်းရှောင်းတခင်ဝင်ရောက်စစ်ဆေးမှုတွေလုပ်နေပါတယ်။ဒီအကြောင်းအသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ပါတယ်အခုဆိုရင်အကြမ်းဖက်မှုပြစ်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွေကဒေသတချို့မှာအခြေအနေတွေဟာတည်ငြိမ်သွားပြီဖြစ်ပါတယ်ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေမှာစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကတာဝန်ယူအုပ်ချုပ်နေပြီးတော့နယ်မြေလုံခြုံရေးတွေကိုလည်းတိုးမြှင့်ပြီးတော့ချထားပါတယ်ဒေသခံတွေကိုလည်းနိုဝင်ဘာလ၁ရက်နေ့ကနေစပြီးတော့နိုဝင်ဘာလ၃ရက်နေ့အထိနောက်ဆုံးထားပြီးတော့အကြမ်းဖက်မှုတွေဖြစ်ပွားနိုင်တဲ့ဓာတ်ဒုံနဲ့လက်လုံလက်နက်တွေအနှံ့ကြဖို့ကိုတပ်ဆိုင်ရာကနှိုးဆော်ထားတယ်လို့တန်တွဲဒေသခံတဦးဖြစ်တဲ့ဦးကျော်စံလာကပြောပါတယ်
အော်ဟုတ်ကဲ့ဟိုနေရသူတို့ဟိုကနေမိုက်နဲ့ကျင်ရတယ်လေမိုက်နဲ့ကျင်ရတော့ဒါတော့လက်နက်တွေကို၃ရက်အတွင်းမှာလုံခြုံရေးကိုလာပါဆိုပြီးတော့ပြောတယ်လေ
ပြီးခဲ့တဲ့နိုဝင်ဘာလ၁ရက်နေ့တုန်းကတန်ရွဲမြို့ရဲကဖုန်ကြီးကျောင်းနေနဲ့ဗလီကျောင်းတချို့ကိုစစ်တပ်နဲ့ရဲလုံခြုံရေးအဖွဲ့တွေကရှောင်းတခင်ဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဗလီကျောင်းဝင်းတခုမှဒုတ်သားတွေတွေ့ရတယ်ဆိုပြီးတော့ကျောင်းဝင်းထဲမှာနေတဲ့သူတချို့ကိုဖမ်းဆီးခေါ်ဆောင်မှုတွေရှိခဲ့ပြီးတော့ရဲစခန်းမှာလက်ရှိထုံနှောင်ထားတယ်လို့မိုစလင်ဘာသာဝင်တန်တွဲဒေသခံဦးကျော်စံလာကပြောပါတယ်
အဲ့မှာပထမနေ့ကပလီဂျာမေပလီကိုသွားပြီးတော့သူတို့ဟိုစစ်တာပေါ့နော်ဂျာမေပလီကိုစစ်တဲ့အခါကျတော့အဲ့မှာဒုတ်တာတွေတွေ့ပြီလေဆိုပြီးတော့ပလီဆရာနဲ့ဂောဘကဥက္ကဋ္ဌရဲ့နောက်ပလီမှာအိတ်တဲ့ကလေးနှစ်ယောက်၄ယောက်စလုံးကိုဖမ်းသွားတယ်လေ
ဟုတ်ကဲ့
အမကမပေးဘူးဟုတ်ကဲ့
အခုလက်ရှိအနေအထားမှာတော့ရခိုင်ပြည်နယ်ရဲ့နယ်မြေလုံခြုံရေးကိုစစ်တပ်နဲ့လုံခြုံရေးတပ်တွေကတာဝန်ယူထားတဲ့အနေအထားဖြစ်တဲ့အတွက်နယ်မြေတည်ငြိမ်နေပြီဖြစ်ပြီးတော့ဒီဒေသတွင်းအမိန့်ထုတ်ပြန်မှုတွေကိုတော့စစ်တပ်ကနေတာဝန်ယူပြီးလှုံ့ဆော်နေတာဖြစ်တယ်လို့သတင်းထုတ်ပြန်ရေးတာဝန်ခံဦးဝင်းမြိုင်ကပြောပါဗျ။အဲ
့ဒါလည်းဟိုလုံခြုံရေးတပ်ဖွဲ့ရဲ့အစီအစဉ်ဆိုတော့အဲ့ဒါတွေကကျွန်တော်တို့သတင်းထုတ်ပြန်ရေးမှာတော့မရှိပါဘူးခင်ဗျာ။ဒါပေမဲ့ဒါဟိုလုံခြုံရေးဘက်ကတော့သူ့အတူတက်ဆိုရင်နောက်ပိုင်းဟိုရတဲ့ခါကျတော့ကျွန်တော်သတင်းထုတ်ပေးပါမယ်ခင်ဗျာ။ဒီလိုလို့ဆိုတော့ကျွန်တော်တို့မှာကဒီတက်လာတဲ့ဟာလေးပဲကျွန်တော်တို့ကပြောနေကျွန်တော်တို့ကအဖြစ်မှန်ကိုပဲပြင်နေတာပေါ့
အခုလိုမျိုးအမိန့်ထုတ်ပြန်ရတာဟာလူမျိုးစုတစ်ခုနဲ့တစ်ခုနဲ့အကြာအထင်မြင်လွဲမှားမှုမဖြစ်ရအောင်လို့ထုတ်ပြန်ရတာဖြစ်တယ်လို့လည်းရခိုင်ပြည်နယ်ရဲ့အစိုးရအဖွဲ့ဝင်ဦးအောင်တန်းတင်က VOE မြန်မာပိုင်းကိုပြောပါတယ်1888ခုနှစ်လက်နက်ဥပဒေပုံမှန်၄ခန်းငယ်မှာအဓိပ္ပာယ်ဖွင့်ဆိုထားတဲ့တနက်လက်နက်ဓလွဲတမြောင်လှန်၄မြားချင်းကလေးလက်နက်အစိတ်အပိုင်းနဲ့လက်နက်ထုတ်လုပ်တဲ့ဆက်ဆက်ပစ္စည်းတွေအားလုံးကိုနီးစပ်တဲ့ရဲစခန်းလုံခြုံရေးအဖွဲ့ဝင်တွေစီမှာအမြန်ဆုံးအနှံ့ကြဖို့ကိုတတ်မှတ်ရပေးထားပြီးတော့နောက်ပိုင်းမှာတကယ်လို့ဒီလက်နက်တွေကင်ဆောင်ထားတာကိုတွေ့လို့ရှိရင်ဥပဒေနဲ့အညီထိရောက်စွာအရေးယူမှာဖြစ်တယ်လို့လည်းသက်ဆိုင်ရာကအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ဒီလိုမျိုးအကြမ်းဖက်မှုနောက်ွယ်ကနေကြိုးကင်လှုပ်ရှားနေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရှိနေတယ်ဆိုတာကိုသိရှိရတဲ့အတွက်လဲသူတို့ကိုဖော်ထုတ်ပြီးတော့ထုရောက်စွာအရေးယူသွားမှာဖြစ်တယ်လို့လဲနိုင်ငံတော်သမ္မတရုံးကအောက်တိုဘာလ31ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့အမိန့်ကြေညာချက်အမှတ်2002မှာဖော်ပြပါရှိခဲ့ပါတယ်ရှင်